အိန္ဒိယနိုင်ငံမှာအတိုက်ခံကွန်ဂရက်ပါတီရဲ့အကြီးအကဲဖြစ်နေဒီကနေ့ပဲပြိုင်ပွဲမရှိရွေးချယ်ခံရတဲ့ရာဟုလ်ဂန္ဒီကနိုင်ငံရဲ့လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အမျိုးသားရေးဝါဒီဘာဟာရာတီယာဂျနာတာပါတီ BJP ပါတီဟာနိုင်ငံတော်လားဆူပူမှုမီကိုကူးဆက်တောင်းလောင်အောင်လို့လုပ်နေတယ်လို့ဝေဖန်သွားပါတယ်။အကျဉ်းအားကင်းပြီးတော့မှန်ကန်မှုမရှိတဲ့မျက်မှောက်ဖြင့်နိုင်ငံရေးကြောင်းလူတွေအများကြီးအမြင်မှားကြတယ်လို့ကွန်ဂရက်ပါတီဝန်ထမ်းတွေကပြောကြားတဲ့မိန့်ခွန်းထဲမှာရာဟုလ်ကပြောကြားသွားပါတယ်။ရာဟုလ်ဂန္ဒီဟာဝန်ကြီးချုပ်မိုဒီရဲ့ပထမ၅နှစ်ဝန်ကြီးချုပ်တက်တန်းကုန်ဆုံးမဲ့2019ခုနှစ်မှာဝန်ကြီးချုပ်နေရာအတွက်မစ္စတာမိုဒီနဲ့ရှင်းပြရမှာဖြစ်ပြီးတော့မစ္စတာမိုဒီကကွန်ဂရက်ပါတီအုပ်ချုပ်မှုအောက်ကကျင်းလွတ်တဲ့အိန္ဒိယနိုင်ငံဖြစ်ရမယ်ဟိန္ဒူအမျိုးသားရေးဝါဒီအင်အားစုတွေပြန်ပြီးနေရာရဖို့လှုံ့ဆော်ပေးသွားမယ်လို့ကတိပြုထားတာပါ။အိန္ဒိယနိုင်ငံလွတ်လပ်ရေးကြပြီးနောက်ပိုင်းပထမအဦးဆုံးဝန်ကြီးချုပ်ဂျဝါဟာလာနေရူးရဲ့မြစ်တော်ဆက်သူအသက်48နှစ်ရွယ်ရာဟုကိုပါတီကောင်းဆောင်ဖြစ်ထားရှိဖို့ပြောဆိုနေတာကြားပြီးဖြစ်ပြီးသူကပါတီကိုတက်တန်းအစီအစဉ်ဥက္ကဋ္ဌဖြစ်နေ1998ခုနှစ်ကလေးကရွေးကောက်ခံပြီးဦးဆောင်ခဲ့တဲ့မိခင်ဖြစ်သူဆိုနီယာခန်ဒီလက်ထက်ကနေပါတီတာဝန်ကိုလွှဲပြောင်းယူလိုက်တာပါ။အိန္ဒိယနိုင်ငံမှာဩဇာကြီးတဲ့နေရူးဂန္ဒီ၊ဆွေစဉ်မျိုးဆက်နိုင်ငံရေးရဲ့စရုပ်ထမြောက်မျိုးဆက်ဖြစ်တဲ့ရာဟုလ်ဂန္ဒီ၊ဝါရီနဲ့ပါတီကိုတိုက်ခါရှိပြီးတော့အတွေ့အခေါ်တည်တည်နဲ့ပါတီတစ်ခုအဖြစ်နဲ့ပြန်ပြီးတည်ဆောက်သွားမယ်လို့ကတိပြုထားပါတယ်။သူကအိန္ဒိယရဲ့လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီကိုတတိကြီးကြီးထားပြီးရှင်းပြရင်လှုံ့ဆော်ရမှာပါ။နှစ်ပေါင်း80တက်တန်းတွင်မှနိုင်ငံရေးအာဏာကိုကန့်ထားနိုင်ခဲ့တဲ့ကွန်ဂရက်ပါတီက2014ခုနှစ်မှာတော့လက်ရှိဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီကိုမရှိမလားရှုံးနိမ့်ခဲ့ရတာဖြစ်ပါတယ်။ရာဟုလ်ဂန္ဒီရဲ့အဖခင်ဖြစ်သူရာဂျက်ဂန္ဒီနဲ့အဖွားဖြစ်သူအိန္ဒိယဂန္ဒီတို့ဟာလည်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်တွေဖြစ်ခဲ့ကြပါတယ်ရှင်။